Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇန်နဝါရီလ14ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာဝါဒီကနေ့စီစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညနေခင်းပါရှင်ကျမတင်ခီထိုက်ပါအမေရိကန်ပြည်ထောင်စုဟာဝိုင်အီပြည်နယ်မှာမနေ့စနေနေ့ကပယ်ထိန်တပ်ဒုံးဂျီအန်ဒီရဲ့မှားယွင်းသတိပေးချက်ကြောင့်ပြည်သူတွေကြားအထိတ်တလန့်ဖြစ်ခဲ့ပါတယ်ရိုဟင်ဂျာတွေအပါအဝင်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေဌာနေပြင်းရင်းနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့မနေ့ပြန်မှထပ်ပြီးတော့ဆွေးနွေးကြမှာပါဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပါရှင်ရှီခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့သူတွေကိုဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံတဘောတူထားတဲ့တမရက်အတိုင်းပြန်လည်ခံဖို့မြန်မာအစိုးရဘက်ကအဆင်သင့်ဖြစ်နေပြီဆိုတဲ့သတင်းမှာကြားမှာကတော့
ဒါမဲ့23ရက်နေ့မှာစတင်လက်ခံဖို့အဲ့ဒီရိတ်မှာအဆင်သင့်ဖြစ်မယ်အခုလည်းပြီးသင့်သလောက်တော့ပြီးပြီအဲ့တော့23ရက်နေ့ကျလို့ရှိရင်စတင်ဝင်ရောက်မဲ့သူတွေအတွက်ကိုကျွန်တော်လက်ခံနိုင်ဖို့တည်နေပြီပေါ့နော
်လူမှုဝန်ထမ်းကဲဆယ်ရင်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးပြောတော်ရပါရှင်အပြည့်စုံကိုတော့မကြခင်ကြားကြရမှာပါထအပြင်ပဋိပက္ခတွေဖြစ်ပွားခဲ့ရာရခိုင်ပြည်နယ်မောင်းသောဒေသဖက်ကိုဂျပန်နိုင်ငံခြားရေးဝန်ကြီးတွားရောက်ကြည့်ရှုတဲ့တဲ့နဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနိုင်ငံတကာသတင်းဆောင်မတဲ့ဘုတ်ကိုလည်းနောက်ပိုင်းမှာအပြည့်အစုံတင်ပြတော်မှာပါအခုအရင်ဆုံးတော့တင်းနေငွေနေညနေခင်းထိတ်တန့်ရောက်တဲ့တဲ့ကိုမတ်တင်ငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ပြည်ထောင်စုဟာဝိုင်အီပြည်နယ်မှာမနေ့စနေနေ့မနက်ပိုင်းဒုံးဂျီအန်ဒီရဲ့မှားယွင်းသတိပေးချက်ဟာလုံးဝလက်သင့်ခံနိုင်စရာမရှိဘူးလို့ဟာဝိုင်အီပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုလိုက်ပြီးဒုံးဂျီသတိပေးချက်ကလူအမှားဖြစ်တယ်လို့လည်းသူကပြောပါတယ်ဒုံးဂျီအန်ဒီရဲ့သတိပေးချက်ကြောင့်ကျွန်းသူကျွန်းသားတွေကြားထိတ်လန့်တကြားဖြစ်ခဲ့တာပါဒီဖြစ်ရကြောင့်ဒေါသထွက်ပြီးစိတ်ပြက်လက်ပြက်ဖြစ်ရတယ်လို့လည်းအုပ်ချုပ်ရေးမှူးကမနေ့စနေနေ့နေကင်းပိုင်းမှာသတင်းထောက်တွေကိုပြောပါတယ်ဘလို့ပုံစံမျိုးနဲ့ဒီလိုအမှားမျိုးဖြစ်ခဲ့တယ်လဲဆိုတာကိုသတင်းထောက်တွေကထပ်ခါတလဲလဲမေးမြန်းခဲ့ကြပြီးဒီလိုအမှားမျိုးထပ်မဖြစ်ရအောင်ပြည်내အစိုးရအနေနဲ့အဖက်ဖက်ကအသေးအချာဆောင်ရွက်ပါမယ်လို့လည်းအုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်။ဟာဝိုင်ပြည်내အရေးပေါ်စီမံခန့်ခွဲမှုဌာနအကြီးအကဲကတော့မှားယွင်းသတိပေးချက်အတွက်တာဝန်ရှိသူတဦးအနေနဲ့ဒီကိစ္စအပေါ်မှာစိတ်မသက်မသာခံစားရပါတဲ့အကြောင်းသတင်းထောက်တွေကပြောဆိုခဲ့ပါတယ်။မနေ့စနေနေ့မနက်ပိုင်းကရုပ်သံရေဒီယိုနောက်အီးမေးလ်နဲ့လက်ကင်ဖုန်းတွေကနေအရေးပေါ်သတိပေးချက်ရရှိခဲ့ပြီးတဲ့နောက်မှာထိတ်လန့်တကြားဖြစ်ခဲ့ရတယ်လို့ဟာဝိုင်အီဒေသခံတွေကပြောပါတယ်ဟာဝိုင်ပြည်နယ်မှာပယ်ထိန်တပ်ဒုံးဂျီချင်းချောက်မှုရှိနေပြီးဘေးလွရာကိုချက်ချင်းရှောင်မှာစမ်းသပ်နေတာမဟုတ်ဘူးဆိုတဲ့သတင်းပေးပို့ချက်ကိုဟာဝိုင်အီဒေသခံတွေမနေ့စနေနေ့မနက်၈နာရီမှာလက်ခံရရှိခဲ့ကြတာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုအတွင်းကိုကလေးဘွားမှာတရားမဝင်ရောက်ရှိလာတဲ့တိမ့်နဲ့ချီတဲ့လူတွေကိုအကာအကွယ်ပေးထားတဲ့ဒါကာအစီအစဉ်အရပေးထားအဲ့ဒီအကာအကွယ်ပေးမှုတွေကိုတက်တန်းတိုးဖို့ရှောက်ထားချက်တွေဆက်ပြီးတော့လက်ခံသွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကစနေနေ့မှာပြောကြားလိုက်ပါတယ်ဒါကာအစီအစဉ်ကိုအခုနှစ်ကုန်မှာအဆုံးသတ်ဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်တရားသူကြီးတဦးကပြီးခဲ့တဲ့သတင်းပတ်မှာယာယီတားမြစ်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနိုင်ငံသားဖြစ်မှုနဲ့လူမှုကြီးကြပ်ရေးဌာန USCIS ကအဲ့လိုကြေညာလိုက်တာဖြစ်ပါတယ်နောက်ထပ်ကြေညာချက်မထုတ်မချင်းဒါကအစီအစဉ်ကို2019ခုနှစ်စက်တင်ဘာ5ရက်နေ့ကမဖြတ်ခင်ကအတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အဲ့ကြေညာချက်မှာပြောထားပါတယ်ဒါကအစီအစဉ်ရအကာအကွယ်ပေးမှုတွေကိုအရင်ကရထားတဲ့သူတွေအနေနဲ့တက်တန်းထတ်တိုးဖို့တောင်းဆိုနိုင်ကြောင်းဒါပေမဲ့ဒါကအစီအစဉ်ရအကာအကွယ်ပေးမှုတွေဘယ်တော့မှမရထားတဲ့သူတွေရဲ့တောင်းဆိုချက်ကိုတော့ USCIS အနေနဲ့လက်ခံမှာမဟုတ်ဘူးလို့လည်းပြောကြားထားပါတယ်ခင်ဗျာ
တူနီးရှားနိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးကိစ္စတွေအပေါ်မချေနှက်မှုတွေကြောင့်မြို့တော်တူနစ်အပါအဝင်နိုင်ငံတဝန်းမှာသတင်းတပတ်ကြားဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာဒီကနေ့တနင်္ဂနွေနေ့မှာလည်းဆက်ပြီးတော့ဆန္ဒပြကြဖို့အသံကတွေနဲ့နိုင်ငံရေးပါတီတွေကလှုံ့ဆော်နေကြပါတယ်။နိုင်ငံအာဏာကို23နှစ်ကြာရယူခဲ့တဲ့သမ္မတဇိုင်းအယ်အဘီဒင်ဘင်အလီကိုဖျောက်ချနိုင်ခဲ့တဲ့တူနီးရှားနိုင်ငံရဲ့အာရပ်နေဦးတော်လှန်ရေးကဒီကနေ့တနင်္ဂနွေနေ့မှာ9နှစ်ပြည့်မြောက်တာလည်းဖြစ်ပါတယ်။အလုတ်အကိုင်းလွတ်လပ်မှုနဲ့ဂုံတိတ်ခါလို့လွန်ခဲ့တဲ့ခုနှစ်နှစ်ကကြွေးကြော်ခဲ့ကြသလိုပဲပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲမှာထပ်ပြီးတော့ကြွေးကြော်ခဲ့ကြရပြန်ပါတယ်တော်လှန်ရေးကလူတွေရဲ့နေ့စဉ်ဘဝအတွက်ဘာမှဖြစ်မလာပဲစိုးသက်သက်စိုးလာနေတယ်နိုင်ငံရေးသမားတွေကလူမှုကိုပြစ်ထားပြီးသူတို့တက်တာရတက်တာချောင်းမဲ့အယုံဆိုင်တယ်လို့ဖာတမာဘင်ဟာဆင်းကပြောပါတယ် တူနီရှားအစိုးရရဲ့ချိုးချံချွေတာရေးအစီအစဉ်တွေအပေါ်ဆန့်ကျင်ဆန္ဒပြမှုတွေကသတင်းတစ်ပတ်ကြာထွက်ပေါ်လာပြီးတဲ့နောက်မှာတော့ချို့တက်မိသားစုတွေအတွက်အထောက်အပံ့ကိုဒေါ်လာ 80.3 သန်းတိုးမြင့်ဖို့အစိုးရကစီစဉ်တယ်လို့တာဝန်ရှိသူတဦးကမနေ့စနေနေ့မှာပြောပါတယ်။မိသားစု 2,000 ခွဲလောက်ပါဝင်မှာဖြစ်ပြီးချို့တက်သူတွေနဲ့လူလတ်တန်းစားတွေကိုအထောက်အကူဖြစ်စေမယ်လို့လူမှုဖူလုံရေးဝန်ကြီးမိုဟာမက်ထရာဗယ်စီကပြောပါတယ်။မြို့တော်တူနစ်ကစင်ရတာရက်ွက်အက်ပတက်ဟာမန်ကိုလည်းတမရဘီဂျီကိတ်SBC တွားရောက်ဖို့စီစဉ်ထားပါတယ်။တမရကယဉ်ကျေးမှုစင်တာကိုဖွင့်လှစ်မိန့်ခွန်းပြောမှာဖြစ်တယ်လို့ Writers သတင်းကဖော်ပြပါတယ်။တမရအနေနဲ့အဲ့ဒီရက်ွက်ကိုပထမဆုံးအကြိမ်တွားရောက်တာလည်းဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်တမရရိုဒရီဂိုဒူတာတေးကသူ့အနေနဲ့သူ့ရဲ့တမရသက်တမ်း6နှစ်ကိုထပ်တိုးသွားဖို့စိတ်ဝင်စားသလိုရှင်းနှစ်မှာကျင်းပမဲ့ရွေးကောက်ပွဲတွေကိုဖျက်သိမ်းဖို့ကိုလည်းစိတ်ဝင်စားဘူးလို့ပြောလိုက်ပါတယ်။ရွေးကောက်ပွဲတွေကိုပယ်ဖျက်ဖို့မရှိသလိုတက်တန်းတိုးသွားဖို့လည်းမရှိကြောင်းအထူးသဖြင့်သူ့ရဲ့သမရတက်တန်းကိုတိုးသွားဖို့မရှိဘူးလို့မင်းတဲ့သတင်း website နဲ့တွေ့ဆုံမိန့်မြန်းစဉ်မှာသမရဒူတာတီပြောကြားခဲ့တာဖြစ်ပါတယ်။သူ့ရဲ့သမရတက်တန်းကတော့လာမယ့် 2022 ခုနှစ်မှာအကုန်ဆုံးမှာဖြစ်ပါတယ်။သမရဒူတာတီဟာဖိလစ်ပိုင်ဖက်ဒရယ်အစိုးရနဲ့ဆိုင်တဲ့သူ့ရဲ့အမြင်တွေနဲ့ပတ်သက်ပြီးမင်းတဲ့သတင်းနဲ့အဲ့လိုပြောဆိုခဲ့တာဖြစ်ပါတယ်။သမရဒူရတေးကသူ့အနေနဲ့ဝန်ကြီးချုပ်စနစ်လိုဩဇာကြီးမားပြီးတော့သမရစနစ်ရှိတဲ့ပြင်သစ်အစိုးရလိုမျိုးကိုသူ့အနေနဲ့မျှော်မှန်းထားတယ်လို့ပြောပါတယ်။သူ့အနေနဲ့နောက်ထပ်မြင်နေတဲ့အပြောင်းအလဲတစ်ခုကတော့အထက်နဲ့အောက်လွှတ်တော်နှစ်ရက်ကိုဥရေတွေမြင်မြန်ပြဋ္ဌာန်းသွားနိုင်မယ်လွှတ်တော်အမှတ် 50 ပါတဲ့လွှတ်တော်တစ်ရက်အဖြစ်ပြောင်းလဲဖွဲ့စည်းသွားတာကိုမြင်မြင်တယ်လို့လည်းပြောပါတယ်။သမရဒူရတေးဟာဖိလစ်ပိုင်နိုင်ငံအတွက်ဖက်ဒရယ်အစိုးရပုံစံတည်ဆောက်ဖို့အတွက်အဖွဲ့ဝင်25ယောက်ပါတဲ့အကြံပေးကော်မတီတရက်ကို2016ခုနှစ်မှာတောင်းပေးရခဲ့ပြီးသူ့အနေနဲ့အဲ့ဒီကော်မတီကတင်ပြလာမဲ့မူကြမ်းကိုစောင့်နေတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းသမရဒူရတေးဟာကော်မတီအဖွဲ့ဝင်တွေကိုအခုချိန်ထိခန့်အပ်ခြင်းမရှိသေးဘူးလို့မင်းနဲ့သတင်းအေဂျင်စီကမှတ်ချက်ပြုထားပါတယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းကြွင်နေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပြန်လည်လက်ခံရေးအသေးစိတ်ဆောင်ရွက်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့မနေ့ပြန်တနင်္လာနေ့မှာနေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးနှစ်ဖက်တာဝန်ရှိသူတွေပါဝင်မဲ့အကောင့်ထယ်ဖို့ရေးအဖွဲ့ဖွဲ့ဖို့ရှိနေပါတယ်။ဆွေးနွေးပွဲမှာပါဝင်ဆောင်ရွက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုကိုးကားပြီး Writers သတင်းကအခုလိုဖော်ပြတာပါ။ဖြည့်ရှင်းပွဲကိစ္စတွေရှိနေသေးတဲ့အကြောင်းနဲ့အိုးအိမ်စွန့်ခွာထွက်ပြေးသူတွေတဲကပထမအတုပ်ဌာနေပြန်နိုင်မဲ့အချိန်နဲ့ပတ်သက်လို့လဲရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းဆွေးနွေးပွဲတက်ရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်အကြီးတန်းတာဝန်ရှိသူနှစ်ဦးကပြောပါတယ်ဒုက္ခသည်တွေကိုနှစ်ဖက်ပူးရဲစီစစ်ရေးဘယ်လိုလုပ်မလဲဆိုတာကလည်းဖြည့်ရှင်းရမယ့်အဓိကအချက်တစ်ခုဖြစ်တယ်လို့ပြောပါတယ်အဖွဲ့ဝင်14ဦးပါဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်မဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူစာဟီဒူဟာဂီကတော့ဒုက္ခသည်တွေဌာနေပြန်ရမှာအဆင်ပြေစေမဲ့အခင်းအကျင်းမျိုးဖန်တီးပေးရကစိန်ခေါ်ချက်ဖြစ်တယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာခလုံးနေတဲ့ဟိန္ဒူ900ကိုမြန်မာဘက်ကအစိုးပြုထားပြီးဌာနေပြန်ရအတွက်လည်းသဘောတူထားပြီးဖြစ်ကြောင်းသူတို့နဲ့အတူမွတ်စလင်900လဲပထမအတုပ်ဌာနေပြန်လာမဲ့သူတွေတဲမှာပါလာနိုင်ကြောင်းမြန်မာအစိုးရပြောခွင့်ရဥဇော်ထေးကပြောဆိုထားပါတယ်။အကောင့်အစိုးအတွေ့အကြုံတွေကိုလေ့လာနိုင်မှာဖြစ်တဲ့အတွက်ပထမဆုံးဌာနေပြန်ရေးလုပ်ငန်းစဉ်ကအရေးကြီးတယ်လို့လဲဥဇော်ထေးကထပ်လောင်းပြောဆိုပါတယ်ရှင်
။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားတကယ်လို့စစ်ဖြစ်လာခဲ့မယ်ဆိုရင်ပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার ချင်းချောက်မှုတွေကိုမြင်သာအောင်ဖွင့်ချသွားမယ်လို့အိန္ဒိယကာကွယ်ရေးဦးစီးချုပ်ကပြောကြားလိုက်တာဟာတော်ဝင်မဲ့တဲ့ပြောကြားမှုဖြစ်တယ်လို့ပါကစ္စတန်နိုင်ငံကစနေနေ့မှာပြည်တွင်ရှုံချလိုက်ပါတယ်။ပါကစ္စတန်နိုင်ငံရဲ့တင်ဒကပြူဟာကြားတဲ့နျူကလ িয়ার လက်နက်တွေကအိန္ဒိယကပါကစ္စတန်ပေါ်သမျိုးကြားလက်နက်တွေနဲ့စီးရီးယားတိုက်ခိုက်လာနိုင်တဲ့စွမ်းရည်ကိုထိထိရောက်ရောက်တံပြန်သွားနိုင်တယ်ဆိုတဲ့ပြောဆိုချက်ကိုအိန္ဒိယဗိုလ်ချုပ်ကြီးကပယ်ချလိုက်ပြီးတရက်အကြာမှာပါကစ္စတန်ဘက်အစိုးရဘက်ကလည်းအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ အိန္ဒိယဗိုလ်ချုပ်ဂျီရောဘော့ကကျွန်တော်အနေနဲ့သူတို့ရဲ့အလိညာတွေကိုဖော်ထုတ်သွားမှာပါတကယ်လို့တောင်းပေးလာခဲ့မယ်ဆိုရင်ကျွန်တော်အနေနဲ့သူတို့မှာနျူကလ িয়ার လက်နက်တွေရှိတာကြောင့်နေဆက်ကိုမဖြတ်နိုင်ဘူးလို့ပြောသွားမှာမဟုတ်ဘူးဆိုပြီးသတင်းတော့တွေကိုနျူဒီလီမြို့မှာပြောကြားခဲ့တာဖြစ်ပါတယ်အိန္ဒိယဗိုလ်ချုပ်ကြီးရောဘော့စနေနေ့ကပြောသွားတာဟာအလွန်ကိုတာဝန်မဲ့ရာရောက်လွန်းတယ်လို့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးခဝါဂျာအစစ်က Twitter ကနေတုံ့ပြန်လိုက်ပါတယ်ဒါပြင်တကယ်လို့သူတို့ဘက်ကဒါကိုဆန္ဒရှိတယ်ဆိုရင်သူတို့အနေနဲ့စမ်းသပ်နိုင်ကြောင်းဗိုလ်ချုပ်ကြီးရဲ့တန်ကြရတွေဟာလည်းဖျားသခင်ရဲ့အလိုတိုင်းအလင်းမြန်ပြောက်ကွယ်သွားမှာဖြစ်တယ်လို့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးအစစ်ကပြောကြားခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားနဲ့တောင်ကိုရီးယားတို့မနေ့ဖြန်တနင်္လာနေ့မှာအဖြစ်ရပါမွန်ညွပါမွန်ဂျွန်ရွာရဲ့မြောက်ကိုရီးယားဘက်ချမ်းတွန်ဂီလ်ပါဗီလီယံမှာအလုပ်သဘောအဆင့်ဆွေးနွေးဖို့သဘောတူထားတဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်ရေးဝန်ကြီးဌာနကမနေ့စနေနေ့မှာပြောဆိုပါတယ်တောင်ကိုရီးယားဘက်ကယဉ်ကျေးမှုအားကစားနဲ့ခရီးသွားလာရေးဆိုင်ရာဝန်ကြီးဌာနတာဝန်ရှိသူတွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဆီလွတ်ပြီးတောင်ကိုရီးယားမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားဘက်ကတရုတ်ပြအနုပညာအဖွဲ့ဆီလွတ်ရေးအလားအလာနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ကိုရီးယားနိုင်ငံသားဆွေးနွေးပွဲတွေကိုတော့ပါမွန်ဂျွန်ရွာကတောင်နဲ့မြောက်ကိုရီးယားဘက်ချမ်းတို့မှဆွေးနွေးနေကြတာပါ။မနေ့ပြန်တင်းနှင်းလာနေမှာဒီကိစ္စဆွေးနွေးဖို့မြောက်ကိုရီးယားဘက်ကကန့်လန့်ခဲ့တာလို့လဲတောင်ကိုရီးယားကမနေ့စနေနေ့မှာပြောပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားပြဿနာတွေဖြေရှင်းရေးပဋိပက္ခတွေရှောင်ရှားရေးအတွက်ဆွေးဆက်ဆွေးနွေးကြဖို့ပြီးခဲ့တဲ့သတင်းပတ်အစောပိုင်းတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံတို့ကတာဝန်ရှိသူတွေသဘောတူခဲ့တာဖြစ်ပါတယ်။ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအမျိုးသမီးဟော်ကီအသင်းနဲ့ပေါင်းပြီးရှင်ပြိုင်နိုင်ဖို့လဲကြိုးစားနေတယ်လို့တောင်ကိုရီးယားနိုင်ငံကပြောဆိုထားပါတယ်။ဒီအဆိုပြုချက်ကိုစဉ်းစားနေတဲ့အကြောင်းမြောက်ကိုရီးယားဘက်ကလည်းတုံ့ပြန်ထားပါတယ်ရှင်
။လေရင်ကခွဲစိတ်ပြုပြင်ထားပြီးတော့အမေရိကန်အစိုးရရဲ့ရှုတ်ဝက်ချက်တွေကိုဖော်ထုတ်ခဲ့တဲ့ Chelsea Manning ကတော့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်အထက်လွှတ်တော်အမတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်။သူမဟာလာမဲ့ဂျွန်လာမှာကျင်းပမဲ့ပါတီအကြိုရွေးကောက်ပွဲမှာမေရီလန်းပြည်နယ်အထက်လွှတ်တော်အမတ်အဖြစ်နဲ့ချိန်ဆက်တိုက်လှုပ်ထားတဲ့ဘန်ကာရီနဲ့ရှင်ပြိုင်အရွေးခံသွားမှာဖြစ်ပါတယ်။မင်းအနေနဲ့ရွေးကောက်ပွဲမှာဝင်ပြိုင်နိုင်ဖို့အတွက်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဘုတ်အဖွဲ့ထံကိုဖေဖော်ဝါရီ28ရက်နေ့မတိုင်ခင်အမည်စည်ရင်ပေးသွင်းရမှာလည်းဖြစ်ပါတယ်။လက်ရှိမေရီလန်းပြည်နယ်အထက်လွှတ်တော်အမတ်ဂါဒင်းဟာအကြီးတန်းဒီမိုကရက်အမတ်တဦးဖြစ်သလိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်တဦးလည်းဖြစ်ပါတယ်။သူဟာ2016ခုနှစ်မှာအထက်လွှတ်တော်အမတ်ဖြစ်တဲ့ပထမဆုံးအကြိမ်ရွေးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။
တနင်္ဂနွေနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်ရှိခိုင်ပြည်နယ်မြောက်ပိုင်းကအကြံဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်တင်းရှောင်သွားသူတွေပြန်လည်လက်ခံနေရချတာရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားသဘောတူညီထားတဲ့သမ္မတရဲ့အတိုင်းလာမယ့်ဇန်နဝါရီလ23ရက်နေ့မှာပြန်လည်လက်ခံဖို့မြန်မာအစိုးရဖက်ကအသင့်ဖြစ်နေပြီလို့နေရချတာရေးဦးဆောင်စီစဉ်နေသူရှိခိုင်ပြည်နယ်ရင်းလူသားချင်းစာနာမှုအကူအညီအထောက်အပံ့ပေးရေးပြန်လည်နေရချတာရေးအတွက်ဖွံ့ဖြိုးရေးစီမံကိန်း UEHRD 2ဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်မိရှို့ဖြစ်စီခံရတဲ့မွတ်စလင်ကျေးရွာတွေနဲ့ပြန်လာမဲ့ဒုက္ခတွေပြန်လည်လက်ခံဖို့ပြင်ဆင်ထားတဲ့စကန်တွေကိုဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကိုလိုက်လံပြသခဲ့တဲ့လူမှုဝန်ထမ်းကဲဆဲရေးနဲ့ပြန်လည်နေရချတာရေးဝန်ကြီးလည်းဖြစ်တဲ့ထောက်တာဝင်းမြတ်အေးကဂျပန်နိုင်ငံခြားရေးဝန်ကြီးခီးစင်အခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကမဆူမုံကဆက်သွယ်မိတဲ့အခါအခုလိုရှင်းပြပါတယ်
ဒီမှာနိုင်ငံရေးဝန်ကြီးနဲ့ပတ်သက်လို့ကတော့သူနေပြီးတော့မှဒေါက်တာဆန်းစုကြည်နဲ့တွေ့တယ်တွေ့ပြီးတော့ကျွန်တော်နဲ့အတူတူမောင်းနှောင်းကိုသွားခဲ့တယ်အဲ့ဒီမောင်းနှောင်းကိုသွားခဲ့တာကတော့သူသွားခဲ့တဲ့နေရာပေါ့နော်သွားခဲ့တဲ့နေရာကြီးကတော့ပထမဆုံးကြီးကတော့ဟိုပန်းတော်ပြင်ဆိုတဲ့ကြီးဝါကိုသွားတယ်ပန်းတော်ပြင်ကြီးဝါကဟိုမွတ်စလင်ကြီးဝါကြီးဖြစ်တယ်ပေါ့နော်အဲ့ဒီမှာမွတ်စလင်ရှိတော့သူတို့ကအဲ့ဒီမှာဟိုတချို့အဲ့ဒီမိလောင်ထားတာရှိရဲ့မိလောင်ထားတော့သူတို့တွေကအခုပဲတစ်ဖက်နိုင်ငံကိုထွက်သွားတာမရှိဘူးမရှိဘဲနဲ့အဲ့ဒီမှာပဲသူတို့အခြားနှိစက်ရရသူတို့ရဲ့မျိုးရည်စီမှာပူးပေါင်းနေကြတာရှိရဲ့အဲ့ဒီဟာအတွက်ကိုကျွန်တော်တို့ပြန်ပြီးတော့အိတ်ဆောက်ပေးနေရရှိရဲ့အဲ့ဒီနေရာတွေကိုသူကကြည်တာအဓိကဆိုတော့အဲ့ဒါတွေကိုသူတွေးခဲ့တယ်အဲ့ဒီမှာရှိတဲ့ရွာကနေပေါ့သူတို့နဲ့စကားပြောတယ်နောက်ပြီးတော့နောက်ပြီးခါကြတော့အဆောင်ပြလက်ဝဲကိုသွားပါတယ်အဆောင်ပြလက်ဝဲကလက်ခံရေးစခန်းတဲ့ကုန်းလမ်းလာတဲ့လူတွေအတွက်အဲ့စကန်ရဲ့စီဆောက်ပြီးစီးရဲ့အခြေအနေတွေကိုသူလေ့လာတဲ့ကြည့်ရဲ့မင်းမြန်နဲ့ဒီလောက်ပါပဲသူကတော့အဲ့ဒီစီးစဉ်မှာတော့လေ့လာတဲ့ကြည့်ရှုတဲ့မင်းမြန်စရာရှိရလေးတွေမင်းမြန်နဲ့ဒီလောက်ပါပဲဟုတ်လား
ဟုတ်ကဲ့ဝင်ကြီးကတော့ဝင်ကြီးတို့ကိုယ်တိုင်ပေါ့နော်ဒီဂျပန်နိုင်ငံသားကြီးဝင်ကြီးကိုကိုယ်တိုင်ဒီဖြစ်ခဲ့တဲ့နေရာတွေနောက်ဒီပြန်လည်လက်ခံရေးအတွက်ပြင်ဆင်နေတဲ့စခန်းတွေကိုလည်းလိုက်ပြပေးတယ်ဆိုတဲ့အခါကျတော့ဒီအခုလိုမျိုးဒီဟိုဝင်ကြီးတို့လက်တွေ့လောက်ကိုင်းနေတဲ့မြေပြင်အခြေအနေတွေကိုဒီလိုနိုင်ငံသားကြီးပေါ့နော်အထူးသဖြင့်ဂျပန်နိုင်ငံသားကြီးဝင်ကြီးကိုရှင်းပြခြင်းအဖြစ်ပေါ့နော်ဝင်ကြီးတို့ရဲ့တကယ်လက်တွေ့ဆောင်ရွက်နေတဲ့အခြေအနေတွေအပေါ်မှာပေါ့နော်ဘလို့များဟိုစာကြိုးတက်ရောက်မှုရှိမယ်လို့ထင်ပါလေဝင်ကြီးတို့ကိုယ်တိုင်လည်းရှင်းပြခဲ့တယ်ဆိုတော့လေ
ကျွန်တော်ရဲ့ဂျပန်နိုင်ငံတဲ့နိုင်ငံမိတ်ဆွေနိုင်ငံတဲ့နိုင်ငံကနေပြီးတော့ဒီနိုင်ငံမှာဆောင်ရွက်နေတဲ့ကိစ္စရင်းနဲ့ပတ်သက်ပြီးတော့ဟိုတကယ်မြေပြင်ကိုဆင်းပြီးတော့တွေ့တယ်။နောက်တော့ပြည်ပခါကြောင့်ဖြစ်ခဲ့တဲ့နေရာတွေလည်းသူရောက်တယ်။ရောက်တယ်အခုလည်းရှိမှလည်းဟိုပြန်လည်လက်ခံရေးကိုကျွန်တော်တကယ်ဟိုဒီအတေချာပြန်လည်လက်ခံဖို့အတွက်ကိုဂျပန်နိုင်ငံပြန်လည်မယ့်ပြန်လည်လက်ခံဖို့အတွက်ကိုသေချာလုပ်နေတဲ့ဆိုတဲ့ဟာတွေလည်းသူတို့တွေ့တယ်။နောက်တော့အစ္စလာမ်ဘာသာကိုယ်ကျယ်မှုစင်နေနဲ့ပတ်သက်ပြီးတော့လည်းပြန်လည်ပြီးတော့လုပ်ပေးနေတဲ့ကိစ္စတွေလည်းပြင်ကွင်းတွေလည်းသူအများကြီးလေ့လာခဲ့လို့ရတာပေါ့နော်။ဆိုတော့ဒါတွေကိုလေ့လာခြင်းအပြင်သူကဒီကျွန်တော်နိုင်ငံလှုပ်ဆောင်နေတဲ့ဟာနဲ့ပတ်သက်ပြီးတော့သူနိုင်ငံကြီးဝင်ကြီးတယောက်အနေနဲ့ဒီမြန်မာထင်ထင်တွေ့ရတယ်။နောက်တိလက်တိရတယ်ရှင်းလင်းရှင်းပြလိုက်တယ်ကျွန်တော်လည်းပါတာဆိုတော့လေ။ဆိုတော့ဘာဖြစ်ဖြစ်ဟိုဒါသူရဲ့အိကကတော့သူနဲ့တူတူပါလာတဲ့မီဒီယာကြီးတော်တော်များတယ်ခင်ဗျာ။မီဒီယာတော်တော်များမီဒီယာရဲ့များပြားပါလာတဲ့အတွက်ကြောင့်အဲ့ဒီမီဒီယာတွေကလည်းဒီမှာသူတို့တွေ့သွားတဲ့ဟာတွေကိုဟိုပြောပြနိုင်တာပေါ့နော်ဖြန့်ဝေနိုင်တာပေါ့ဆိုတော့ကောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဝင်ကြီးဂျပန်ဘက်ကတော့အများကြီးဒီပြန်လဲပြောစားဒီပြင်ဆင်နေရချထားရေးနဲ့ပတ်သက်ပြီးအကူအညီပေးဖို့အစီအစဉ်တွေလည်းရှိတာပေါ့နော်ဝင်ကြီ
းဟုတ်ကဲ့အဲ့ဒါကတော့နိုင်ငံမှာနိုင်ငံတိုင်းနိုင်ငံပုဂ္ဂိုလ်နဲ့သူရဲ့တူမဲ့အခြေအနေတွေတော့သူပြောပြသွားတယ်လေအဲ့ဒါလည်းတည်ထုတ်ပြန်ပြီးသားဖြစ်တယ်နောက်ပြီးတော့ဒီဆက်ပြီးတော့လည်းသူလိုအပ်တာတွေဆောင်ရွက်မဲ့ဟိုအကူအညီနိုင်မဲ့တခြားတွေမှာလည်းဟုတ်ကဲ့ပါဝင်မဲ့သဘောတော့ရှိပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဝင်ကြီးနောက်ဆုံးမေးခွန်းမှာအခုဝင်ကြီးတို့အခုလက်တလောပြင်ထားတဲ့ January 23လောက်မှာ date သဘောမျိုးပေါ့နော်နောက်ဆုံးသတင်းပတ်လောက်မှာကြိုပြီးတော့ပြင်ဆင်ထားတယ်ပြန်လာမဲ့လူတွေအတွက်နေရာချထားရေးအစီအစဉ်ကရောအခြေအနေနောက်ဆုံးဘယ်လိုများရှိပါလဲရှင
်ဆိုတော့ကျွန်တော်ဒီဟိုဒီလက်ခံရေးစခန်းခုဒါတည်ပြီးသားဒီတောင်မြေဝင်းနဲ့ငခုရအဲ့နှစ်ခုလုံးကျွန်တော်တို့ရောက်ခဲ့ပြီတောင်မြေလေဝဲကတော့ဂျပန်နိုင်ငံသားကြီးဝင်ကြီးနဲ့မနေ့ကရောက်ခဲ့တဲ့အတွက်ကြောင့်ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုဒီနေ့တော့ထပ်မသွားဘူးမနေ့ကတွေ့ခဲ့တဲ့အချိန်ကြီးရတော့ဒါမဲ့23ရက်နေ့မှာစတင်လက်ခံဖို့အဲ့ဒီရိတ်မှာအဆင်သင့်ဖြစ်မယ်အခုလည်းပြီးသင့်တဲ့နောက်တော့ပြီးပြီဆိုတော့ဟိုတစ်ခါတည်းကိုလည်းဟိုတိတ်နေချီပြီးဝင်တာမဟုတ်ဘူးစစ်စစ်ပြီးမှပြန်ဝင်ရမှာဖြစ်တဲ့အတွက်ကြောင့်နော်ဟိုအင်အားကျွန်တော်တို့ကတော့ဟိုဒီထောင်နဲ့ချီတဲ့လူတွေလက်ခံနိုင်တဲ့အင်အားတော့ကျွန်တော်တို့အခုလက်ရှိမှာအစင်းနေဖြစ်ပြီးအဲ့တော့23ရက်နေ့ကျလို့ရှိရင်စတင်ဝင်ရောက်မဲ့သူတွေအတွက်ကိုကျွန်တော်လက်ခံနိုင်ဖို့ပြင်နေပြီပေါ့နော်ဒါကတောင်ပြိုလက်ဝဲဒီနေ့ကျွန်တော်တို့ခွန်ရအောင်ရောက်ခဲ့တယ်မအစင်းဖြစ်ဖို့အတွက်ကိုအစင်းနေဖြစ်မယ်အဲ့ကြလို့ရှိရင်အနောက်ကဂျာစခန်ကတော့ဟိုလှဖို့ခေါင်ဘုကောင်ဂျာစခန်းတက်လို့လေကျွန်တော်တို့အခုရောက်ခဲ့ပြီရောက်ခဲ့တဲ့ခါကျတော့အဲ့ဒီမှာလည်းအစင်းဖြစ်မယ်ဆိုတာကတော့ကျွန်တော်တို့မှာတမတ်ကျက်ရဲ့ဖြစ်မယ်အစင်းစင်းကိုဖြစ်နေမယ်လက်ခံလို့ရမယ်ဆိုတော့ကျွန်တော်နေနဲ့ပြောချင်တယ်ဒီလောက်ပဲခင်ဗျာလေးပြန်ဟိုဒီရဟရင်ပြန်တက်တော့မယ်ဆိုလို့ပါခင်ဗျာ
ဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့ဒုက္ခသည်တွေအတွက်ပြင်ဆင်ထားတဲ့ငခုရနဲ့လာဘိုးကောင်ဂျာစခန်းတွေရဲ့အခြေအနေကိုကိုရိုင်းသွားရောက်လေ့လာနေတဲ့ UEHRD ဒုဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကိုသူခီစဉ်အတွင်မှာပဲမဆူမွန်ကဆက်သွယ်မေးမြန်းထားတာပါရှင်ခုတော့ဂျပန်နိုင်ငံခြားရေးဝန်ကြီးရဲ့ရခိုင်ခီစဉ်အကြောင်းတင်ပြပါမယ်မီးလောင်ခံရတဲ့မွတ်စလင်ရွာတွေရဲ့အခြေအနေဟာအတော်လေးကိုဆိုးဝါးကြောင်းစနေနေ့ကရခိုင်ပြည်နယ်မောင်နှောဒေသဖက်ကိုသွားရောက်ကြည့်ရှုခဲ့တဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကပြောကြားပါတယ်မတူညီတဲ့အတိုင်းအဝန်တစ်ခုကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ဖို့ဂျပန်နိုင်ငံကအကူအညီတွေအမြောက်များပေးတော်မှာဖြစ်ကြောင်းတာရိုကိုနိုကမွတ်စလင်ရွာသားတွေနဲ့တွေ့ဆုံရမှာပြောဆိုခဲ့ပါတယ်။မိုင်အင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးပြောပြမှာပါရှင်။
2019ခုနှစ်ဩဂုတ်လနောက်ပိုင်းဘူးတိတောင်မောင်းတော်နယ်မြေတစ်လျှောက်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုဖြစ်စဉ်အတွင်းမိရှုဖြက်စီခံထားရတဲ့မွတ်စလင်ရွာတွေကပန်းတော်ပြင်ကျေးရွာအုပ်စုမှာမြန်မာအစိုးရအစီအစဉ်နဲ့နေအိမ်တွေပြန်ပြီးဆောက်လုပ်နေတဲ့အခြေအနေတွေနဲ့ဒုက္ခသည်တွေကိုပြန်လည်ခံမဲ့စခန်းတွေကိုမစ္စတာကိုနိုဦးဆောင်တဲ့ဂျပန်အစိုးရကိုယ်စားလှယ်အဖွဲ့ကဇန်နဝါရီလ23ရက်နေ့ကတွားရောက်ကြည့်ရှုခဲ့တာပါ။ဒါဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုတွားရောက်ကြည့်ရှုခွင့်ရတဲ့ပထမဆုံးနိုင်ငံတကာအစိုးရခေါင်းဆောင်တဦးရဲ့ခီးစဉ်လည်းဖြစ်ပါတယ်။သူ့ရဲ့မျက်မြင်တွေ့ရှိချက်တွေအရမီးလောင်ခံထားရတဲ့အခြေအနေတွေဟာအတော်လေးကိုဆိုးရွားကြောင်းပန်းတော်ပြင်ရွာမှာသတင်းတောက်တွေကိုဂျပန်နိုင်ငံသားဝန်ကြီးတာရိုကိုနိုကအခုလိုပြောပါတယ်။
The situation is dire as I saw.
ကျွန်တော်မြင်ခဲ့ရတဲ့မီးလောင်ခံထားရတဲ့ရွာတွေအိမ်တွေရဲ့အခြေအနေဟာကြောက်စရာကောင်းပါတယ်။မတူညီတဲ့အတန်းဝိုင်းနှစ်ခုကြားပြန်လည်တင့်မြတ်ရေးအတွက်ဂျပန်အစိုးရအနေနဲ့အစွမ်းကုန်အကူအညီတွေပေးသွားမှာပါ
။ဒ ဒါပြင်ပြန်လာတဲ့ဒုက္ခတွေတွေသူတို့ရဲ့ဘဝတွေပြန်ပြီးတည်ဆောက်ရမှာအကူအညီတွေပေးဖို့အများကြီးလိုအပ်နေကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။မစ္စတာကိုနိုဟာမွတ်စလင်ရွာသားတွေနဲ့တွေ့ဆုံပြီးမေးမြန်းမှုတွေပြုလုပ်ခဲ့ပါတယ်။ရွာအကြီးကဲတဦးကတော့သူတို့အိမ်တွေဘလို့မီးရှို့ဖျက်ဆီးခံရတယ်လဲဆိုတာကိုပြောပြခဲ့တယ်လို့အခုပြန်ပြီးတည်ဆောက်နေတဲ့အခြေအနေတွေကိုလည်းရှင်းပြခဲ့ပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးကလည်းကိုယ်ဝယ်ရဘာသာမတူညီတဲ့အတိုင်းဝိုင်းနေကြအတူတကွငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးဂျပန်နိုင်ငံဘက်ကအကူအညီတွေပေးသွားမှာဖြစ်တယ်လို့ရွာသားတွေကပြန်လည်ပြောကြားခဲ့ပါတယ်။မောင်တော်ခီးစင်တွင်ဘင်္ဂလားဒေ့ရှ်နေဆက်ကနေဒုက္ခသည်တွေပြန်လာမဲ့လမ်းကြောင်းနဲ့သူတို့ကိုလက်ခံမဲ့စခန်းတွေကိုမစ္စတာကိုနိုနဲ့အဖွဲ့သွားရောက်ကြည့်ရှုခဲ့ပါတယ်။အတူလိုက်ပါသွားတဲ့လူမှုကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထိုင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းဒုက္ခသည်တွေပြန်လည်လက်ခံမဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကိုရှင်းပြခဲ့ပါတယ်။အဲ့ဒီနောက်မှာတော့တောင်ပြူလက်ဝဲမှာရှိတဲ့ဘင်္ဂလားဒေ့ရှ်မြန်မာချစ်ကြည်ရေးတရားကိုမစ္စတာကိုနိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေပြန်လာမဲ့အစီအစဉ်ကိုတော့လာမဲ့ဇန်နဝါရီလ23ရက်နေ့မှာစတင်မှာပါ။ဒုက္ခသည်တွေလုံခြုံစွာနေရပြန်နိုင်ရေးဂျပန်အစိုးရဘက်ကလူလာကြောင်းမစ္စတာကိုနိုကတောက်ကြနေကနေပြီးတော့မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းလည်းပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံသားဤဝန်ကြီးဟာဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံရမှာလုံခြုံရေးကောင်စီကချမှတ်ထားတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားအလုပ်သမားတွေကိုလက်မခံဖို့အချက်အပါအဝင်မြောက်ကိုရီးယားအပေါ်အရေးယူတဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံအနေနဲ့ဆက်လက်လိုက်နာဖို့တိုက်တွန်းဆွေးနွေးခဲ့ကြောင်းဂျပန်သတင်းတွေမှာရေးသားထားပါတယ်မနေ့စနေနေ့ကမြန်မာနိုင်ငံခီးစဉ်ပြီးဆုံးပြီးတဲ့နောက်ဂျပန်နိုင်ငံသားရေးဝန်ကြီးဟာ RS ော်ဘွားများပြည်ထောင်စုကိုဆက်လက်ထွက်ခွာပြီးနိုင်ငံတကာစွမ်းအင်အေဂျင်စီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီနောက်မှာတော့ကနေဒါနိုင်ငံဗန်ကူးဗားမှာကျင်းပမယ့်မြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်ချိမ်းခြောက်မှုအန္တရာယ်ကိုတုံ့ပြန်ဖို့အမေရိကန်ပြည်ထောင်စုနဲ့ကနေဒါနှစ်နိုင်ငံပူးတွဲဆွေးနွေးပွဲကိုမစ္စတာကိုနိုတက်ရောက်မှာဖြစ်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအေမြန်မာအပိုင်းစီစဉ်ရဲ့တင်းငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆရာအောင်မှာလေလုံညံ့မှုဆိုးဝါးလွန်းလာတဲ့တရုတ်နိုင်ငံပီကျင်းမြို့ရဲ့ကောင်းကင်မှာတွေ့လက်လေမရှိတဲ့အပြာရောင်ကောင်းကင်ကြီးကိုဒီနေ့တွေ့လိုက်ရတဲ့အတွက်ဒီနေ့ဆောင်းရသည်မှာတော့တန်ရှင်တဲ့လေလုရှူရှာရတော့မယ်ဆိုပြီးလူတွေဝမ်းသာပျော်ရွှင်နေပါတယ်။ဒီလိုကောင်းကင်ပြပြကိုတွေ့မြင်လာရတာဟာလေလုညံ့မှုနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေတိတိတသားတွေ့လာရတဲ့သဘောလည်းဖြစ်ပါတယ်။ဒီအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ပြန်လည်တင်ပြလိုက်ပါတယ်ရှင်။
ပီကျင်းမြို့ခံတအုပ်ဖြစ်တဲ့ဇောရီဟာသူနေတဲ့73ထပ်တိုက်ခန်းကနေမိခိုးမျိုးတွေပိတ်ဆိုင်နေတဲ့ပီကျင်းမြို့ကို9နှစ်ဆက်တိုက်နေစဉ်လို့ဓာတ်ပုံရယူလာခဲ့သူပါဒီနေ့မှာတော့ကောင်းကင်ပြပြကိုထူးထူးခြားခြားတွေ့လိုက်ရပါတယ်ပြီးခဲ့တဲ့နှစ်တွေအတွင်းလေလူညဉ့်မှုနှစတိုးလာကြတာကြောင့်လူတွေလည်းနှာခေါင်းစည်းတွေတက်ပြီးတော့သွာလာရသလိုအိမ်ပြင်မထွက်ဖို့လဲအစိုးရကတိုက်တွန်းချက်တွေထုတ်ပြန်ခဲ့ရတာပါလတ်တလောမတန်းတွေအရ2019ခုနှစ်ဟာလူတို့အကြီးအသေးအကောင်းဆုံးဖြစ်လာသလို2013ခုနှစ်မှာလူတို့ထိန်းချုပ်ရေးအစီအစဉ်တွေစတင်ခဲ့ပြီးတဲ့နောက်ပိုင်းလူတို့ညဉ့်ညမ်းမှုတဖြည်းဖြည်းချင်းလျော့နေလာတယ်လို့မြို့တော်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနကပြောပါတယ်။2019ခုနှစ်နောက်ဆုံး၄လပတ်မှာတင်အနည်းရရှိလောက်တဲ့လူတွေကဒရက်မုံတွေရဲ့တိတ်တဲစားဟာ PM2.5 ကနေ 53.8 ရာခိုင်နှုန်းအထိကိုကျဆင်းသွားပါတယ်။Greenpeace သဘာဝပတ်ဝန်းကျင်နဲ့စွမ်းအင်ရရတက်ကြွအလုပ်ရှာသူတို့ဖြစ်တဲ့ Huang Wei ကအခုလိုပြောပါတယ်။
Beijing in 2017 if we look at its PM2.5
Beijing မှာ2019ခုနှစ်အတွင်းဇေရုသိပ်သီးဆားက PM2.5 ရှိနေတယ်ဆိုတာကိုကြည့်မယ်ဆိုရင် 2018 ခုနှစ်ကထက် 20 ရာခိုင်နှုန်းကျော်ကျသွားတာပါ။ဒါကြောင့် Beijing ရဲ့အနီးဝန်းကျင်မှာ PM2.5 ရှိတယ်ဆိုတာအလွန်ကောင်းတဲ့အချက်ပါ။
လူတွေကဒရက်မုံတွေရဲ့သိပ်သည်ဆားအဆင့်ဟာ PM2.5 ရှိရင်လူအဆုတ်ထဲတီထိုးပေါက်ဝင်ရောက်နိုင်ပါတယ်။ပြီးခဲ့တဲ့နှစ်ကဆိုရင်တော့မြူရင်က1ကူဘာမီတာပတ်လည်မှာလေလူသိပ်သည်းဆားက58မိုက်ခရိုဂရမ်ရှိခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကတော့24နာရီအတွင်း1ကူဘာမီတာပတ်လည်မှာလေလူသိပ်သည်းဆားကအများဆုံး25မိုက်ခရိုဂရမ်သာရှိရမယ်လို့ပြောဆိုထားတာပါ။ဒီလိုလေလူညဉ့်ညမ်းမှုညှော်နယ်လာတာဟာရာသီဥတုကောင်းမွန်မှုနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေစီမင်းစည်းကမ်းတွေကိုတင်းတင်းကြပ်ကြပ်ဆောင်ရွက်တာကြောင့်ဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်
။ The weather definitely played an important role in the winter last year.
ဒီနေ့ဆောင်းရာသီအထွေရာသီဥတုအခြေအနေကအတော်ရေးကြီးတဲ့ကဏ္ဍမှာရှိခဲ့ပါတယ်။ဒီဇင်ဘာလတုန်းကလည်းလေထုညဉ့်ညံမှုကျသွားအောင်ဘာမှမလုပ်ခဲ့ဘူးဆိုရင်တော့ကောင်းမွန်တဲ့ရာသီဥတုကြောင့်လေထုညဉ့်ညံမှု30ရာခိုင်နှုန်းကျသွားတာကိုတွေ့ရပါတယ်။နောက်ပြီးတော့ဘေကျင်းကလေထုညဉ့်ညံမှု40ရာခိုင်နှုန်းကျသွားတာကိုကြည့်မယ်ဆိုရင်လည်းရာသီဥတုကောင်းလာကြောင်းရောလေထုညဉ့်ညံမှုကျသွားအောင်လှုပ်ဆောင်ချက်တွေကြောင့်ပါဒီလိုရလဒ်တွေကိုတွေ့မြင်ရတာပါ။
ဒါပေမဲ့လည်းအစိုးရဘက်ကဒီအတိုင်းဆက်ပြီးတော့လုပ်ကိန်းသွားမလားဆိုတာကတော့မေခွန်းထုတ်စရာဖြစ်နေပါတယ်
။ The weather played an important role and the measures also took contributed.
လူနေအိမ်ကျန်းဝေးအပူပေးဆက်တွေကိုတုံးတာတွေ၊နောက်ကြောင်မီးတွေတုံးဆွဲတာတွေစတဲ့အကြောင်းတွေကိုပြောဆိုဆွေးနွေးတော့မယ်ဆိုရင်ရေရှည်အကျိုးသက်ရောက်မှုတွေဖြစ်စေမဲ့စွမ်းအင်အသုံးပြုမှုတွေကိုပြုပြင်ပြောင်းလဲကြရမှာပါ။
ပီကျင်းမြို့လည်းကစီးပွားရေးအချက်အချာကြတဲ့နေရာကိုညှို့မိုင်းတဲ့နေရာလို့လည်းခေါ်စမှတ်ပြုပါရယ်ပုံပေါင်း2000လောက်ရှိတဲ့ပီကျင်းမြို့ရုပ်မြင်သံကြားအဆောက်အုံကြီးကိုမိခိုးနဲ့အပြာရောင်နောက်ခံနေနဲ့တွေ့ရပါရယ်လေလူညဉ့်ညမ်းမှုတက်တာလာဖို့လှုပ်တဲ့ကိစ္စတွေကိုဟွမ်းဝေကအခုလိုအကြံပြုပါရယ
် and for measures such as taking shifts of production
ကိုလိုရီကိုအလက်ကျလုပ်တာမျိုးဆောင်ရွက်ချက်တွေတကယ်လုပ်မယ်ဆိုရင်ပီကျင်းနဲ့ပတ်ဝန်းကျင်ဒေသတွေကလေလူညဉ့်ညမ်းမှုကိုလျှော့ချနိုင်မှာပါဒီတော့ဒီဒေတာတဝိုက်ကဆက်ယုံအလုပ်ယုံတွေရဲ့ကုန်ကျစရိတ်တွေမလွဲမသွေတက်လာပါလိမ့်မယ်ဒီလိုဖြစ်လာရင်တော့တခြားနေရာတွေကိုပြောင်းပြီးဆက်ယုံဖွင့်ဖို့ဆန္ဒဖြစ်လာပါလိမ့်မယ
်လက်တလောနှစ်တွေမှာပဲဆက်ယုံအလုပ်ယုံတွေကိုပီကျင်းမြို့အနီးတစ်ဝိုက်ကနေပြောင်းပြီးဖွင့်လှစ်ဖို့အမိန့်ချမှတ်ခဲ့တယ်လို့ကြောင်မီသွေးအတုံးမပြူရနယ်မြေတွေတတ်မှတ်ခဲ့ပါတယ်အပူချိန်၃ညအောင်ရောက်ပြီးတော့ရေတွေခဲပြီးအေးနေပေမဲ့လည်းပီကျင်းမြို့သူမြို့သားတွေကတော့ကြည်လင်းတဲ့ကောင်းငင်မြင်ကြီးကိုမြင်ရတဲ့အတွက်ပျော်ရွှင်ဝမ်းမြောက်ပြီးပန်းချံတွေတဲ့လာရောက်အပန်းဖြစ်နေကြပါတယ်ရှင်
ပြည်အင်မြန်မာပိုင်းကနေတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်နှစ်နာရီကြာဒီကနေ့ည9နာရီမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရာဆွေးနွေးခန်းမြန်မာပြည်မပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများသတင်းပတ်စင်ခန်းနာတွေကိုနားဆင်ကြမှာပါ။ပထမပိုင်းနိုင်ဝက်မှာလိုင်းလမီတာ190လိုင်းဒိုမီတာ19တို့အပြင်လိုင်းဒိုမီတာ25 30နဲ့တို့မှာတော့အစီအစဉ်အစအဆုံးကိုပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညနေခင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုခုရမသိင်ထိုက်ကပြောပြပါမယ်ရှင
်။တူနီးရှားနိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးကိစ္စတွေအပေါ်မကျေနပ်မှုတွေကြောင့်မြို့တော်ဒူးနစ်အပါအဝင်နိုင်ငံတဝန်းမှာသတင်းတပတ်ကြားဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆန္ဒပြကြဖို့သမ္မတတွေနဲ့နိုင်ငံရေးပါတီတွေကလှုံ့ဆော်နေကြပါတယ်။နိုင်ငံအာနာကို23နှစ်ကြာရယူခဲ့တဲ့သမ္မတဇိုင်းအယ်အဘီဒိုင်းဘင်အာလီကိုဖျောက်ချနိုင်ခဲ့တဲ့တူနီးရှားနိုင်ငံရဲ့အာရတ်ຫນွေဦးတော်လှန်ရေးကဒီကနေ့တနင်္ဂနွေနေ့မှာ9နှစ်ပြည့်မြောက်တာလည်းဖြစ်ပါတယ်။အစိုးရရဲ့ချွေးချံချွေးတာရေးအစည်းအဝေးတွေအပေါ်စန့်ကျင်ဆန္ဒပြမှုတွေသတင်းတစ်ပတ်ကြာထွက်ပေါ်လာပြီးနောက်မှာတော့ချိုးတဲ့မိသားစုတွေအတွက်အထောက်ပံ့ကိုဒေါ်လာ80.3သန်းတိုးမြှင့်ဖို့အစိုးရကစီစဉ်နေတယ်လို့လည်းတာဝန်ရှိသူတဦးကမနေ့စနေနေ့မှာပြောဆိုထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုအတွင်းကိုကလေးဘဝမှာတရားမဝင်ရောက်ရှိလာတဲ့တိတ်နေချီတဲ့လူတွေကိုကာကွယ်ပေးထားတဲ့ဒါကာအစီအစဉ်အရအဲ့ဒီအကာအကွယ်ပေးမှုတွေကိုတက်တန်းထုတ်ဖို့ရှောက်ထားချက်တွေကိုဆက်ပြီးလက်ခံသွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကမနေ့စနေနေ့မှာပြောဆိုလိုက်ပါတယ်ဒါကာအစီအစဉ်ကိုအခုနှစ်ကုန်မှာအဆုံးသတ်ဖို့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်တရားသူကြီးတဦးကပြီးခဲ့တဲ့သတင်းပတ်မှာယာယီတက်မြင့်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနိုင်ငံသားဖြစ်မှုနဲ့လွှဲမှုကြီးကြပ်ရေးဌာနကကြေညာလိုက်တာဖြစ်ပါတယ်ဖိလစ်ပိုင်သမ္မတရိုဒရီကိုဒူတာတီးကသူ့အနေနဲ့သမ္မတသက်တမ်း6နှစ်ကိုထပ်တိုးသွားဖို့စိတ်မဝင်စားသလို6နှစ်မှာကျင့်ပါမယ်ရွေးကောက်ပွဲတွေကိုဖျက်သိမ်းသွားဖို့ကိုလည်းစိတ်မဝင်စားဘူးလို့ပြောဆိုလိုက်ပါတယ်ရွေးကောက်ပွဲတွေကိုပဲဖျက်ဖို့မရှိသလိုတက်တန်းတိုးဖို့လည်းမရှိကြောင်းသူ့ရဲ့သမ္မတတက်တန်းကိုတိုးသွားဖို့မရှိဘူးလို့မင်တာသတင်း website နဲ့တွစ်ဆုံမေးမြန်းစင်မှာသမ္မတဒူတာတေးကပြောဆိုခဲ့တာဖြစ်ပါတယ်သူ့ရဲ့သမ္မတတက်တန်းကတော့2022ခုနှစ်မှာကုန်ဆုံးမှာဖြစ်ပါတယ်ရှင်
တင်အချင်းချုပ်ကိုမတင်ရင်ထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမဆူမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11809ညလိုင်းဒိုမီတာ32 kHz 9335လိုင်းလမီတာ190 kHz 15905ရောကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.